ရှင်းလင်းမြုံနာမှုအဆိုပြုထားတဲ့နိုင်ငံခြားရှင်းလင်းမြုံနာမှုဒေါ်လာတန်း1000ကျော်ရှိတယ်လို့မြန်မာနိုင်ငံရှင်းလင်းမြုံနာမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောဆိုပါရယ်အခုဗန္နာရင်းနဲ့အတွင်းပြပရှင်းလင်းမြုံနာမှုဒေါ်လာတန်း6000ရောက်ရှိဖို့မျှော်လင့်ထားတဲ့မြန်မာအစိုးရတစ်ကပြည်ရင်းပြပရှင်းလင်းမြုံနာမှုတွေပိုးပြီးလောက်ရကံရလွယ်ကူစေဖို့ရာစုနှစ်တစ်ခုကျော်တက်တန်းရှိပြီဖြစ်တဲ့မြန်မာနိုင်ငံကုမ္ပဏီဥပဒေကိုလည်းအသိပြင်ဆင်ဖို့စီစဉ်နေပါပြီမတ်တရင်ထိုက်ကစူးစီးတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအရင်နှစ်တွေကနဲ့နှိုင်းယှဉ်ရင်တိတိသာသာတိုးတက်လာတာမရှိသေးပေမဲ့လာမယ့်လတွေအတွင်းတိုးလာမယ့်အလားအလာရှိတယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောပါရတယ်။2016-2019ဘဏ္ဍာရေးနှစ်အတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုဒေါ်လာတန်း6000ထိရောက်ဖို့ရည်မှန်းထားတဲ့အကြောင်းလဲရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါရတယ
်။အဲ့ဒီအချိန်မှာ300ကျော်လောက်တော့ကျွန်တော်ဖြစ်သွားပြီပေါ့အခုဆိုကျွန်တော်လက်ထက်မှာရှိနေ proposal တွေကိုကျွန်တော်လက်ထက်မှာရှိတာဟိုအဲ့ဒီအလွန်ပေါင်းလိုက်တာ2 billion ကျော်လောက်ကျွန်တော်လက်ထက်မှာ proposal တွေရှိတယ်ပေါ့ရှိတော့ဆိုတော့ compare လို့ရှိရင်တော့ရင်းနှီးအချိန်တွေနဲ့ယခုနှစ်အချိန်တွေနှိုင်းယှဉ်ကြည့်လို့ကျွန်တော်ဟိုဘာ common လဲဆိုတော့ဟို investment အနေထားကညော့တော့မသွားဘူးဒါပေမဲ့တိစားတက်လာနေနေထားမျိုးတော့မရှိသေးဘူးပေါ့နော်ဟိုကျွန်တော်30ကြည့်တော့ first ဒီ half quality 2016-2017 2019 first half quality ကတော့ဒီသိပြီးအင်းနဲ့အားနဲ့ဝင်လာမဲ့ဒေတာမရှိသေးဘူး။ဘာကြောင့်လဲဆိုတော့တချို့ကလည်းပုံဝင်လေးလေးကျွန်တော်ပြောရင်တော့ဒီ economic policy ဆောင်ရတာပေါ့တချို့ကလည်း economic policy ထုတ်မယ်လို့ပြောတဲ့ခါမှာဒီ economic policy မှာဘာတွေထူးခြားမလဲလို့စောင့်ကြည့်နေတာလေးတချို့ရှိတယ်။တချို့လည်း prepare လုပ်ထားပြီးတော့မှ MNC ကို propose တင်နိုင်မှုတော့ပြင်ဆင်နေကြတာလေးတွေရှိတယ်။ဆိုတော့ကျွန်တော်တို့က second half မှာတော့ဒီ investment ဒီ3ဆိုတာထပ်ပြီးဝင်လာမယ်လို့ကျွန်တော်သုံးသပ်ထားပါတယ်။ဒီကျွန်တော် 2016-17 budget ဒီမှာ financial year မှာကျွန်တော်တို့က6 billion ပေါ့ US dollar 6 billion target ကျွန်တော်တို့ကရောက်အောင်လုပ်မယ်လို့ကျွန်တော်တို့ကဟို target ရှိတာပြတာပ
ါပြည်ရင်းပြပါရင်းနှီးမြှုပ်နှံမှုတိုးတက်လာစေဖို့နဲ့စီးပွားရေးလုပ်ငန်းများလောက်ကန်ရလွယ်ကူစေဖို့အတွက်နှစ်ပေါင်း100ကျော်တက်တန်းရှိနေပြီဖြစ်တဲ့မြန်မာနိုင်ငံကုမ္ပဏီများအဲ့ဥပဒေကိုလည်းအသစ်ပြင်ဆင်ရေးဆွဲပြီးလွှတ်တော်ကိုတင်ပြအတည်ပြုနိုင်ဖို့စီစဉ်နေပါတယ်အသည့်ရေးဆွဲထားတဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေချမ်းမှာတော့ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးဖို့နောက်လက်ရှိရှုပ်ထွေးလာတဲ့ရုံးလုပ်ငန်းစဉ်တွေကိုလျှော့ချနိုင်ဖို့ကိုလည်းထည့်သွင်းထားပါတယ်။နိုင်ငံသားပိုင်ကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းအထိခွင့်ပြုဖို့လည်းထည့်ထားတယ်လို့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ
်။လက်တော်အဖြစ်ကျွန်တော်တို့ဘယ်လောက်ထိကျွန်တော်တို့ကဟိုသဘောတူထားလဲဆိုတော့ 35% ဟို threshold ပေါ့နော်35မြန်မာကုမ္ပဏီတွေမှာforeigner ရဲ့ equity ratio ကို 35% ဒီပါဝင်ပေးမယ်။ပါဝင်ပေးတော့ညာလို့ဒီကုမ္ပဏီကိုကျွန်တော်မြန်မာကုမ္ပဏီနဲ့ပဲ set ပြီး treat လုပ်မယ်ပေါ့နော်။ 35% ကျော်သွားလို့ရှိရင်တော့ foreign company ဖြစ်သွားမယ်ပေါ့။အဲ့လိုလိုချင်းအပြင်မြန်မာကုမ္ပဏီတွေမှာလည်း foreigner နဲ့ပေါင်းပြီးလက်တွဲလုပ်ကန်ခွင့်လို့ဒိုလယ်ကူလို့လုပ်ကန်လို့ရတဲ့အခွင့်အလမ်းလေးတွေကျွန်တော်တိုးလာမယ်။နောက် financial support တွေပိုရလာမယ်။နောက်တစ်ခုကလည်းဈေးကွက်ရရှိမှုပေါ့လေ market access တွေလည်းပိုရလာမယ်ပေါ့။ဒါတွေစစပြီးတော့ကျွန်တော်တို့ကဒီကုမ္ပဏီဥပဒေအသစ်ထဲမှာဒီ threshold ကနာ35% ဒီကျွန်တော်တို့ကပေးထားပါတယ
်။လက်ရှိဒီဇယ်ကုမ္ပဏီများအဲ့ဥပဒေကိုပြင်ဆင်ဖို့ဆောင်ရွက်ချက်အပေါ်မှာပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေကကြိုးဆိုပါတယ်။မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသေးရဥက္ကဋ္ဌဦးတက်လွင်တိုးကတော့အခုလိုပြောပါတယ
်။စိတ်ဧဝင်လုပ်လိုက်ရတဲ့အကြောင်းတော့ဟိုခုနကပြော local privilege ပေါ့နော်ဆို local partner တွေရဲ့ခံစား권လေးတွေ right လေးတွေရပါမယ်ဆိုရင်တော့နိုင်ငံသားတွေကမြန်မာကုမ္ပဏီတွေကဟာတာဟိုပါဟိုရှယ်ယာဝယ်ပြီးတော့ပါဝင်တာတွေထပ် reinvest လုပ်တာမျိုးတွေဖြစ်နိုင်တဲ့ခွင့်လမ်းတော့ရှိတယ်ပေါ့ဒါကတော့ဟို in kind နေနဲ့ invest လုပ်တဲ့ဆိုရင်တော့မှာ hotel တို့အခြားပေါ့နော်စရုံတို့စမှုလုပ်ငန်းတွေအခြားဟို technology ဘိုင်းမှာဆိုတော့ကောင်းတာပေါ့နော် tourism sector ကတော့ invisible product ဖြစ်နေတော့ဒါတွေကိုသွားပြီးတော့ဟိုထည့်မယ်ဆိုရင်ဟိုပြောရတော့ဖြစ်တာပေါ့နော်ဟို tourism ဆိုတာအငွေ့ပဲလေဟိုသူက market တွေယူလာမှဆိုလဲဒီ market တွေကနောက်လူပြောင်းသွားရင်အခြားရောင်းလိုက်ရင်ဟိုဆုံးရှုံးတာလည်းရှိနိုင်မှာဆိုတော့သူတို့ in cash နဲ့ထည့်မယ်ဆိုရင်တော့ဟိုပိုကောင်းတာပေါ့နော
်မြန်မာနိုင်ငံကုမ္ပဏီများဥပဒေချမ်းကိုပြင်ဆင်ရေးဆွဲထားပြီးဖြစ်ပြီးသမ္မတထံတင်ပြဖို့အစီအစဉ်နှိစားပါတယ်သမ္မတအတည်ပြုချက်ရရင်လွှတ်တော်ကိုတင်ပြအတည်ပြုဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးဒီနှစ်ကုန်ပိုင်းလောက်ဥပဒေအဖြစ်အသက်ဝင်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်ရှင်